ခုဒီအမေရိကန်နိုင်ငံဆိုင်ဌာနကပြီးတယ်ပေါ့နော်ဒီနိုင်ငံတကာတက်တဆလူငယ်ကောင်းဆောင်ဆုရှင်ဆဲဦးတင်မှာမြန်မာနိုင်ငံကတူပါဝင်ခဲ့တာပေါ့နော်ခုလိုတက်တဆလူငယ်ကောင်းဆောင်ဆုရှင်ဖြစ်လာမယ်လို့လွန်ခဲ့တဲ့၅နှစ်လောက်ကစဉ်းစားမိလားရှင
်လွန်ခဲ့တဲ့၅နှစ်ကဆိုရင်ရှင်လက်ကိုကိုပြန်ကြည့်ရရင်ကျွန်မဒေနန်ပြီးပါစားတကယ်ကိုနိုင်ငံခြားကိုလည်းသွားချင်တယ်စင်ကာပူမှာတကယ်ချင်းနေလဲတောင်းတက်နေကြတယ်ဆိုတဲ့အခါမှာကျွန်တော်တက်ချင်တယ်တက်ချင်တော့ချိုးစားတယ်ပေါ့နော်ဒီဆောင်မွေးတွေဖြေရမယ့်ဟာရှိတော့ဖြေတယ်ဖြေတဲ့အခါမှာတကယ်သွားရမယ့်အချိန်မှာကျွန်မမိသားရင်းနဲ့တကယ်ဆင်းရဲတဲ့အခါမှာတကယ်မိသားရင်းဝင်တော့ဝင်ဖို့ဖြစ်စီတဲ့ဟာမျိုးဖြစ်နေရပေါ့နော်တောင်းတက်ဖို့မိသားတွေကဒီမတက်နိုင်ဘူးဝန်ထမ်းတွေဖြစ်တဲ့အခါမှာကျွန်မအဲ့ဒါကိုလက်လျှော့ခဲ့တယ်လက်လျှော့ပြီးတော့ကိုယ့်ကိုယ်ပဲတက်ကတူတက်ဖို့ဆိုပြီးတော့ဆုံးဖြတ်ပြီးတဲ့အခါမှာကျွန်မအများကြီးတက်ကတူတက်တယ်ပညာရေးတက်ကတူမှလည်းတက်နိုင်ပြီပေါ့နော် brighter လေးစပြီးလုပ်တာပေါ့ဒါမျိုးလေးတော့ပဲလုပ်ခဲ့တာဆိုတော့ဒီနိုင်ငံသားတွေတွားပြီးတော့ဒီ American နိုင်ငံမှာသူတို့စုကိုလက်ခံရယူမယ်ဆိုတော့ကျွန်တော်တို့ကအိမ်မက်ထဲမှာတော့မရှိခဲ့တော့ဘဝတစ်ခုဖြစ်ခဲ့တယ်ပေါ့နော
်ခုလိုပေါ့နော်အိမ်မက်ထဲမှာတော့မရှိခဲ့တဲ့ဘဝတစ်ခုကနေပြောမှာအခုကအိမ်မက်ကအကောင့်ထဲပေါ်လာပြီဆိုတဲ့ခါကျတော့ဘယ်လိုအကောင့်ထဲပေါ်ခဲ့ပါလဲရှင်
အဲ့ဒါကြောင့်ရင်တော့အရင်တော့ school ကိုလူငယ်တယောက်အနေနဲ့တိုင်းပြည်အတွက်တမိုးရှိရယ်အများကြီးလောက်ဆောင်နိုင်တဲ့ဆောင်မျိုးတွေအတွေးခေါ်တွေမရှိခဲ့ဘူး။ကိုကရိုးရိုးပဲတင်ရအောင်မယ်ငါလေ့လာရအောင်မယ်အာငယ်သေးတယ်သူများတွေအဖြစ်ပြောလဲခံရမယ်လေ့လာရအောင်မယ်ဆိုရယ်အဆင့်လောက်ပဲတွေးခဲ့တယ်။ဒါပေမဲ့နောက်ပိုင်းကျွန်မဟိုအတွေးခေါ်တွေကြောင်းလဲလာတာကဘာဖြစ်လဲဆိုတော့လုံရင်းကိုင်းနေတဲ့ကျွန်တော်လှူရှားမှုတွေလုံရင်းကိုင်းနေတဲ့ကျွန်တော်တို့တွေးလာတာကခြားနိုင်ငံခြားကလူငယ်တွေကလည်းရှုပ်ဆိုတာကိုအဓိကပြောလာကြတယ်ဆိုမှဘာဖြစ်လို့ဒီ UI အရင်ကြီးကြီးလာရလဲဆိုတော့ကိုကိုမိကြီးလူငယ်တယောက်မှာကိုယ့်ရဲ့အခန်းကဏ္ဍပါလေနိုင်ငံတိုင်းနဲ့အခြားသောလူငယ်တွေကတော့ဘာတွေလုပ်နေကြသလဲဆိုတဲ့အခါမှာကိုကိုကိုအရင်တိုးတက်အောင်လုပ်ရမယ်ဆိုရယ်ခံစားချက်တွေဖြစ်လာတယ်။ဒါဒီတိုးတက်အောင်လုပ်ရင်းလုပ်ရင်းနဲ့မှာအခြားလူငယ်တွေကိုလည်းလက်တွဲခွန်ယူလာလို့အခြားတငယ်ချင်းတွေနဲ့တူတူတွဲပြီးတော့ကိုလိုအသိဉာဏ်တွေရသေးတော့ရလာခဲ့တဲ့လူငယ်တွေလည်းအများကြီးရှိခဲ့တယ်ပေါ့နော်။ဒါဒီလူငယ်တွေအကုန်လုံးကိုအတူတကွတွဲပြီးလုပ်ဖို့ကျွန်တော်တို့ရည်ရွယ်ခဲ့ရင်းနဲ့မှာဒီလှူရှားမှုတွေကမှာကျွန်တော်တို့ဒီစုရဖို့အတွက်ကိုတွန်းအားတွေဖြစ်လာတယ်လို့မြင်ပါတယ်ရှင်။
အဲ့တော့လူငယ်လှူရှားမှုတွေမှာဘယ်လိုလှူရှားမှုတွေလုပ်ခဲ့ပါလဲရှင်။နည်းနည်းရှင်းပြပေးပါလား
။ကျွန်တော် pride လှူရှားမှုကတော့စေတန်းဒီကလေးကစတင်ခဲ့တယ်ပေါ့နော်။ဒါပေမဲ့ pride ကစာတင်တာတို့ငွေကြေးတွားရောက်လှူဒါန်းတာတွေပစ္စည်းတွားရောက်လှူဒါန်းတာတွေကကျွန်တော်တို့ကတော့တိတ်ပြီးတော့မလုံလောက်ခဲ့ဘာဖြစ်လို့လဲဆိုတော့ဒီပစ္စံတွားလှူတာတို့စာတင်ကြပေးတာတို့ကကျမတို့လုပ်ပေးနိုင်လဲဆိုရင်တူတယောက်နှစ်ယောက်အယောက်တရာပေါ့နော်ဆိုတော့ဒါမျိုးဆိုပေမဲ့တကယ်တကယ်ကျမတို့အရေးကြီးတဲ့နိုင်ငံရဲ့policy မူဝါဒတွေနိုင်ငံအစိုးရခေါင်းဆောင်တွေရဲ့အတွေးအမြင်တွေဒါတွေကိုကြောင်းလဲနိုင်မယ်ဆိုရင်ကျမတို့တခါလေးနဲ့လူငယ်အယောက်တောင်းနေချီတိန်းနေချီတနိုင်ငံလုံးကလူငယ်တွေအားလုံးပေါ်မှာတက်ရောက်မှုရှိမယ်ဆိုတဲ့အတွေးမျိုးပို့ဝင်လာတယ်။ကျမတို့လှူရှားမှုရဲ့အပြင်ကြောင်းလာခဲ့ပါတယ်။2012ခုနှစ်ကစပြီးကျမတို့လူငယ်အချင်းချင်းတွေ့ဖို့အတွက်ကို platform လို့ပြောတဲ့ forum တစ်ခုကိုကျမတို့ဖန်တီးခဲ့တယ်။ဒီ forum ကမှလူငယ်တွေကအချင်းချင်းစကားတွေပြောကြတယ်၊ကိုယ့်အခက်အခဲတွေကိုအချင်းချင်းဝေမျှကြတယ်ပြီးတော့အစိုးရကိုလည်းကြံပြုတင်ပြတယ်ကိုယ်ကလည်းဘာတွေလုပ်ကြမလဲဆိုရယ်ဂရီကုတ်ဝတ်တွေပေးကြတယ်အဲ့လိုလုံရင်းနဲ့မှကျမတို့ဒီ National Youth Congress လို့ပြောအမျိုးသားလူငယ် Congress ကြီးပေါ်ပေါက်လာခဲ့တယ်ဒီ Congress မှာလည်းအခုတည်းကကိုကျမတို့တက်တက်ကြွကြွနဲ့လူငယ်ရေးရာမူဝါဒပေါ်ပေါက်လာဖို့လူငယ်ရေးရဲ့အခွင့်အရေးနဲ့လူငယ်ရပိုင်ခွင့်တွေလူငယ်ရေးရဲ့အတန်တွေကိုအစိုးရအနာပိုင်းနဲ့အဆင့်ထိရောက်အောင်ကျမတို့ကြိုးပမ်းနေကြပါတယ်နောက်ကျမတို့2014ခုနှစ်ရောက်တဲ့အခါမှာကျမတို့နိုင်ငံက ASEAN လူငယ် Forum ကိုလည်းကျမတို့ဦးဆောင်ပြီးကျင်းပနိုင်ခဲ့တယ်ကျွန်တော်2013ခုနှစ်ရောက်တဲ့အခါမှာကျွန်တော်နီပေါ်နိုင်ငံကိုကျွန်မတက်ရောက်ပြီးတော့ campaign တွေကိုဘယ်လိုလုပ်ဆောင်ရမလဲဆိုရယ်တင်နန်းကိုတက်ရောက်ခွင့်ရခဲ့တယ်။တင်နန်းစက်နေတဲ့အချိန်မှာပဲကျွန်မနဲ့တူတူတက်ရောက်တဲ့လူငယ်တွေကအမျိုးသမီး3ယောက်ဖြစ်တယ်။တယောက်ကမွတ်စလင်အမျိုးသမီးတယောက်ဖြစ်တယ်။နောက်တစ်ယောက်ကခရစ်စတန်အမျိုးသမီးကျွန်တော်တို့ဘုရားတာအမျိုးသမီးပေါ့နော်။အဲ့ဒီအချိန်မှာကျွန်တော်နိုင်ငံမှာပဋိပက္ခတွေဖြစ်နေတဲ့အခါမှာကျွန်တော်တို့လူငယ်တွေအချင်းချင်းအမျိုးသမီးတွေတိုင်ပင်ကြပါတယ်။ဒီလိုပြဿနာတွေဖြစ်တာကျွန်တော်တို့ဘယ်လိုခံယူလဲကိုယ့်ကိုယ်ကိုဘယ်လိုမြင်တယ်လဲသူများတွေကိုဘယ်လိုမြင်လဲဆိုတာအများကြီး reflect လုပ်ဖြစ်တဲ့အခါမှာကျွန်တော်တို့3ယောက်ကနေပြန်လာတဲ့အခါမှာဒီ interface လို့ပြောတဲ့ဘာသာပေါင်းစုံချစ်ချည်လှူရှားမှုတွေလို့ဖို့စတင်ပြီးတည်ပါတယ်
ဒီခုမိတင်တာကပေါ့နော်ခုလိုကြေကြေပြန့်ပြန့်ပေါ့နော်လူငယ်တွေအရင်ညှိနှိုင်းဆောင်ရွက်ပေးနိုင်တဲ့အနေအထားထိရောက်လာတာကဘယ်လိုကြိုးပမ်းမှုပါလဲရှင
်အမှန်တမ်းပြောရင်အမျိုးသမီးငယ်တဦးအနေနဲ့ဒီလိုမျိုးလှူရှားမှုတွေလုပ်မယ်ဆိုတော့ကျွန်မတို့တော်တော်လေးကိုစိန်ခေါ်မှုဖြစ်ခဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့နံပါတ်1ကဒါကျမရဲ့လှူရှားမှုလုပ်နေတာနေရာဒီကမဟုတ်ဘာဖြစ်လို့လဲဆိုတော့ကျမမိဘတွေကဝန်ထမ်းတွေဖြစ်တယ်ကျမဖေကစိတ်အရာရှိပေါ့နော်စိတ်ကျမ တမျိုးလုံးကလည်းဒီလိုမျိုးအရက်ဘက်ဖွင့်စီလုပ်ငန်းတွေလှူရှာမှုလုပ်တဲ့လူတွေမဟုတ်ကြအောင်ဆိုတဲ့အခါမှာစမတို့ကဒီလိုမျိုးလှူရှာမှုလုပ်တဲ့အခါမှာတော်တော်လေးကိုအခက်အခဲဖြစ်တာမိသားစုက KPI တွေလည်းရှိတယ်။ပဝင်းချင်အနေနဲ့ကလည်းတို့လူငယ်တစ်ယောက်ကဒါမျိုးလုံးနိုင်တယ်ဆိုတာမျိုးတွေမမြင်ဘူးတာရှိ။နံပါတ်2ကတော့လှူရှာလုပ်ဆောင်နေတဲ့ကြုံတွေ့ရတဲ့လူတွေရဲ့တုံ့ပြန်မှုပေါ့နော်။ပထမဆုံးကျင်းလို့တော့ဆိုမှတ်မိတယ်။အာကျွန်မဦးဆောင်လုပ်တယ်ဆိုတော့တင်စားရှင်းလိုက်ဆိုတော့ပေးရလဲပေးဖွဲ့ရလဲအသက်ကဘယ်လောက်လဲဆိုတာမျိုးမင်းနဲ့စုံစမ်းနေအသက်ကလည်း20လောက်ပဲရှိသေးတယ်ဆိုတော့ကအာဒါလူငယ်လေးလောက်တာသူ့လောက်တာကငါဘာလို့တက်ရမှာလဲဘာလို့ဒါပေါဝင်ရမှာလဲဆိုပြီးစောင့်ကြည့်ခဲ့တဲ့အဖွဲ့ကြီးတွေအများကြီးရှိပါတယ်ဒါပေမဲ့အဓိကကဘာလဲဆိုတော့ကျွန်တော်ဒါမျိုးတွေကိုအကုန်လုံးဥပိ္ပခါပြုခဲ့တယ်လူငယ်အမျိုးသမီးတယောက်အနေနဲ့အဓိကကြုံတွေ့ရတဲ့အရာတွေကိုကျွန်တော်စိတ်ညစ်စရာကိုယ်ရက်တန့်သွားစေတဲ့အရာလို့မခံယူဘဲနဲ့ဒါရကိုယ်ပို့ပြီးတော့စူးစမ်းဖို့အတွက်ပို့ပြီးတော့တွန်းအားဖြစ်စေခဲ့တယ်မိမိငယ်တယောက်ကဒီလောက်ထိသွားနိုင်လဲဆိုတော့သူတို့ပြမယ်ဆိုမျိုးနဲ့ကျွန်တော်ရှေ့ဆက်ခဲ့ပေါ့နော်ဒါကတော့အဓိကနောက်တစ်ခုကလူငယ်တယောက်အနေနဲ့ဘယ်လောက်ဒီ professional ဆန်ဆန်လူတွေနဲ့ဆက်သွယ်ချင်းဆက်လုပ်ဆောင်နိုင်တယ်လေအခုဆိုတော့ဒါပို့ပြီးတော့ကျွန်တော်ဂုဏ်ယူမိပါတယ်ဘာဖြစ်လို့ဆိုတော့ရေကဒီလိုတွန်းအားလေးနဲ့လုပ်ခဲ့ရတယ်အကုန်လုံးအခုချိန်မှာဆိုကမ္ဘာစင်ကြီးပေါ်မှာတက်ပြီးတော့ဆူယူရတဲ့အဆင့်ကြီးဖြစ်ခဲ့ပြီဆိုတော့ဒါကကျွန်တော်တို့တော့တော်တော်လေးကိုဂုဏ်ယူစရာအခိုင်အတန့်ဖြစ်ပါတယ်ဟုတ
်ဟိုလူငယ်တယောက်အနေနဲ့ပေါ့နော်ဒီနေ့မြန်မာနိုင်ငံမှာလူငယ်တွေအဓိကရင်ဆိုင်နေရတဲ့အကဲဆတ်မှုတွေကပါဝင်လို့ယူဆပါလားရှင
်ကျွန်တော်နိုင်ငံမှာလူငယ်တွေအဓိကရှင်ဆိုင်ရတဲ့စိန်ခေါ်မှုอ่ะဆိုရင်ဒီလူငယ်အပိုင်းခြားပေါ့ကျွန်တော် session နှစ်ကနေ35နှစ်တော်တော်ရောက်လာပြီဆိုရင်ဒီလူငယ်တယောက်ရဲ့ဆန်းဆောင်ရည်တွေကိုမြင့်တင်ပေးနိုင်တဲ့ပတ်ဝန်းကျင်မှာကြီးထင်ရတာမျိုးမဟုတ်ပဲねခွဲခြားမှုတွေရှိနေတဲ့အတိုင်းအဝိုင်းမှာလူငယ်ဖြစ်နေရတဲ့အခါကြီးอ่ะပေါ့เนาะဒါကြီးကတော်တော်လေးကိုဖိအားဖြစ်စေလူငယ်တွေအနေနဲ့ဘာဖြစ်လာလဲဆိုဒီအသက်အရွယ်ကသူတို့ဟာဆွဲဆောင်ခံရနိုင်ကြအများကြီးရှိတယ်။အပြန်ကြဆန်ကြတာနိုင်ငံကြီးအဖြစ်ဒီအတုံးချခံရတာတွေဘာသာရေးမိုင်းတိုက်ခံရတာတွေအာဒီပညာရေးဆိုလဲအနိုင်ကြတဲ့အတွက်ကြောင့်မို့သူတို့ကတွေးခေါ်မှုပိုင်းကအားနဲ့အခါမှာအဲဒီကူဆွဲဆောင်မှုမှာပါဝင်သွားပြီးတဲ့အခါမှာစီယုံသိမ့်သိမ့်မှုမှာပါဝင်ခံရတယ်သူတို့ကပြဿနာရဲ့အစိတ်ပိုင်းဖြစ်သွားခဲ့ကြတယ်။ပြဿနာရဲ့အစိတ်ပိုင်းဖြစ်သွားတဲ့အခါသူတို့ကပြဿနာကောင်းနေဖြစ်ပဲအမြင်ခံရတယ်ဆိုတော့ဒီတန်နေရာကြီးကကျွန်တော်မပြတ်နေခဲ့ဘူးအဲနောက်တစ်ခုကတော့အဲကျွန်တော်ပြောခဲ့သလိုသူတို့ရဲ့တွေးခေါ်ပိုင်းဆိုင်ရာအားနေရကပညာရေးအားနေတိုင်းနဲ့ချိတ်ဆက်တယ်ဒီပညာရေးအားနေရဆိုတာကလည်းဘာနဲ့တော့ပြန်ချိတ်ဆက်လဲဆိုတော့အစိုးရအာဏာပိုင်တွေရဲ့ဒီလူငယ်တွေအပေါ်ဒီအနာဂတ်ကောင်းဆောင်လောင်းလေလို့သူတို့ပြောနေကြတဲ့ဒီလူငယ်တွေအပေါ်မှာဘယ်လောက်ထိတွေးခေါ်မျှော်မြင်မှုအပြည့်နဲ့အာလှမ်းပြီးသူတို့အတွက်ကိုဘယ်လောက်ထိရင်းနှီးမြှုပ်နှံထားရလဲဆိုတာမူတည်ပါတယ်။ကျွန်တော်မြင်နေတာတော့အစိုးရကောင်းတစ်ခုအနေနဲ့ဆိုရင်ဒီနာကက်ကောင်းဆောင်လို့ပြောကြတဲ့လူငယ်တွေပေါ်မှာရင်းနှီးမြှုပ်နှံမှုကဒါလေတကယ်ကိုအမျှော်မြင်အကြီးမားဆုံးချမှတ်တဲ့စီမံကိန်းတစ်ခုဖြစ်ပါတယ်
။နောက်ဆုံးအနေနဲ့မေးချင်တာကပေါ့နော်။ရှင်လေးရဲ့ဘဝခံယူချက်ကဘာပါလဲ
။ဆိုအသက်24နှစ်ရွယ်အမျိုးမျိုးငယ်တယောက်အနေနဲ့မှန်တိုင်းပြောရင်ရှင်လေးအနေနဲ့ကိုလုံးနိုင်တယ်ဆိုတာတစ်ခုတကယ်တကယ်လုံနိုင်တာပုံများတယ်ဆိုရင်အများကြီးရှိပါတယ်ဆိုတော့အမျိုးသမီးငယ်တွေကကိုကိုရှော့မတွက်ကြပါနဲ့လို့ပြောကြတယ်ဆိုတော့ကိုကတစ်ခုပဲလုံမယ်ဆိုရင်တော့မှအဲ့တစ်ခုကိုအများကြီးတက်ရောက်မှုရှိအောင်လုံနိုင်တယ်အမှန်တမ်းတော့3-4ခုအောင်စတိုင်လုံနိုင်တဲ့အရေးတွေရှိရဲဒါကလူတိုင်းလူတိုင်းမှာရှိကြပါတယ်ဒီအရေးတွေညာတော့မေးကျွန်တော်တို့မှာရှိတဲ့ကြေညာကကိုကိုရှော့တွက်ကြတာပေါ့နော်ရှော့တွက်ကြရင်ငါဒီလောက်ဆိုရင်ပြန်မှန်းသွားပြီမလုံနိုင်တော့ဘူးနားလိုက်မှဖြစ်တော့မယ်ကိုကိုအနာပြရမယ်ဆိုတာမျိုးတွေပုံများဒါပေမဲ့ရှော့တဲ့အခုချိန်ထိလုံနေကြရတယ်ဆိုရင်ကိုကိုကိုအနာပြတဲ့အခါမှလည်းအနာပြတယ်တစ်ချိန်တည်းမှာလည်းကိုယ့်ရဲ့လှူရှာမှုလှူဆောင်မှုတို့တစ်ဖြည်းဖြည်းနဲ့လုံနိုင်စွာကိုတစ်ဖြည်းဖြည်းနဲ့ညှင့်တယ်သွားတာပေါ့နော်လူငယ်တွေအဓိကအဖြစ်ကမျိုးသမီးငယ်တွေအဓိကအဆင့်ကကိုလှုပ်ရှင်တဲ့အရာကိုကိုကိုယ်တိုင်ဖော်ဆောင်မှုရယ်အဲ့ကိုကိုယ်တိုင်ဖော်ဆောင်တဲ့ဟာပေါ်မှာလည်းကိုကိုအမြဲမပြတ်သုံးသပ်ပြီးရဲ့အခါမှာစတိုင်လှုပ်ဆောင်သွားဖို့ပေါ့နော်အခုချိန်ဆိုလဲကျွန်မဒီလိုစုမျိုးရတဲ့အခါမှာအာလူငယ်လေးအများကြီးဆက်သွယ်လာကြတယ်အမကိုအားကြတယ်အမဘယ်လိုလုပ်လဲချင်းချက်လာကြတယ်ဒါပေမဲ့ကျွန်မပါပြောဖြစ်လဲဆိုရင်ဒီစုရတာဆိုရရင်နောက်ဒီအမေရိကန်နိုင်ငံကိုလာရောက်ရတယ်ဆိုရရင်စင်ပေါ်မှာတက်ပြီးစုယူရတယ်ဆိုတာကိုပဲမကြည့်ပါနဲ့ဆိုတာမျိုးပါဒါဆိုတော့ဒီစုရဖို့အတွက်ကိုအရှိမကျွန်မတို့လုပ်ခဲ့တဲ့ဟာတွေအများကြီးကိုကြည့်ဖို့အဓိကပြောပါတယ်ဘာအားကြေရင်လဲဆိုစုယူရတာကိုအားမကြပင်းနဲ့တကယ်တကယ်အားကြရမှာကမဆုံးမနေနဲ့စတိုင်းလုံးဆောင်မှုရဲ့နောက် resistant လို့ပြောတဲ့ခဏကြီးစွမ်းအားကောင်းမှုပေါ့နော်နောက် volunteerism လို့ပြောတဲ့ pride စိတ်ကကိုကျိုးမကြည့်ပဲနဲ့အများကုန်ကျွတ်ရကြည့်တဲ့စိတ်ကဒီသုံးခုအဓိကကြည့်ပြီးအားကြပေးကြပါလို့အဓိကတောင်းဆိုချင်ပါတယ
်ကျေးဇူးအများကြီးတင်ပါတယ်ရှင်နေ You can bend but never break me Cause it only serves to make me more determined to achieve my fun.